အိန္ဒိယမြန်မာနယ်စပ်မူရေးမြို့မှာနေပေါ်အမျိုးသမီးငယ်တရားကျောကိုကယ်တင်နိုင်ခဲ့တဲ့အကြောင်းအိန္ဒိယနယ်နေပေါ်သတင်းမြို့မှာဖော်ပြထားပါတယ်။မူရေးမြို့နယ်စပ်စခန်းမှာအယောက်40၊မူရေးမြို့ကအင်ဒလုံးမှာလည်းနောက်အယောက်20လူကုန်ကူးခံရတဲ့နေပေါ်မင်းကလေးတွေကိုစနေနေ့မှာကယ်တင်လိုက်နိုင်တဲ့အကြောင်းသတင်းတွေကဖော်ပြထားတာပါ။ဒီလိုအမျိုးသမီးကော်မရှင်နဲ့နေတီနေပေါ်တို့ကမဏိပူရာပြည်နယ်ကရဲတွေနဲ့တက်ကြွလှုပ်ရှားသူတွေနဲ့ပူးပေါင်းပြီးတော့စနစ်လုံးဆောင်ရွက်ခဲ့တဲ့အတွက်အိန္ဒိယအရှေ့မြောက်ပိုင်းမဏိပူရာပြည်နယ်ကမြို့တွေမှာနေပေါ်အမျိုးသမီးတရားကျော်ကိုလူကုန်ကူးသူတွေနဲ့ထဲကနေကယ်တင်နိုင်ကြပါမဏိပူရာပြည်နယ်မြို့တော်အင်ဖက်မှာတောက်ကြံနေနေကလည်းမင်းကလေးအမျိုးသမီး61ယောက်ကိုဟိုတယ်တစ်ခုမှာရဲကရှာတွေ့ခဲ့ပြီးတော့လူကုန်ကူးသူကိုလည်းဖမ်းမိတဲ့အကြောင်းသတင်းတွေမှာဖော်ပြထားပါတယ်ဒီမှာပြည်ကနေတဆင့်တောင်အားရှားနဲ့အရှိအလယ်ပိုင်းစီကိုဒီအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုလူကုန်ကူးခေါ်သားဖို့ကြိုးစားခဲ့ကြတာလို့အိန္ဒိယသတင်းတွေကဖော်ပြထားပါတယ်။ဒီချိန်ထဲမှာပဲခရီးမြအခွင့်အရေးကာကွယ်ရေးမဏိပူရာကော်မရှင် MCPCR မေတီနီပေါ်နဲ့အိန္ဒိယခြေဆိုင် NGO အဖွဲ့တွေနဲ့အိန္ဒိယမြောက်ပိုင်းရဲတွေပူးပေါင်းပြီးတော့နေပေါ်အမျိုးသမီး103ယောက်ကိုဖမ်းဆီးနိုင်ခဲ့တဲ့အကြောင်းမေတီနီပေါ်အဖွဲ့ဥက္ကဋ္ဌဒေရှ်ဖိုခတ်ချာကပြောပါတယ်။ဒီတော့မှာတော့ကယ်တင်ထားတဲ့အမျိုးသမီးတွေကိုဘေးကင်းရာဥချဝါလာဟုံးမှာမဏိပူရာအစိုးရရဲ့အမျိုးသမီးရေးရာကနေရာချပေးထားတဲ့အကြောင်း MCPCR တာဝန်ရှိသူတွေကပြောဆိုထားပါတယ်